ကျွန်တော်တို့ကလူတွေအတွက်ကောင်းကျိုးဖြစ်စေမလားဆိုးကျိုးဖြစ်စေမလားဆိုတာကိုဘရင်ကအထင်ကြီးကကမ်ဘရစ်တက်တို့ကြီးမှာသကရေလူပဲလုပ်ခဲ့တဲ့အကြောင်းကစိတ်ဝင်စားစရာကောင်းတယ်နော်ကိုသားညုံ။သကရေလူခဲ့တဲ့သူကိုယ်တိုင်ကစိတ်ဟုတ်ဖြစ်နေတာပိုတော်မှစိတ်ဝင်စားဖို့မကောင်းဘူးလားမဆွေမွား။
ကပမှာတက်တန်းအရင်ဆုံးသကရေလူအသင်းကကမ်ဘရစ်တက်တို့မှာရှိတာလေအဲ့ဒီမှာဆက်ရုပ်ကပထမဆုံးလာပြီးတော့သကရေလူခဲ့တာရှင်ဆက်ရုပ်ဆိုလို့တာမန်ဆက်ရုပ်မျိုးလို့မထင်လိုက်နဲ့အောင်သကရေလူပေါ်တက်တက် IBM ကတီထွင်ထားတဲ့ဒီသကရေလူ AI ညာရည်တူးစနစ်နဲ့ project တစ်ပိတ်တာရှင်
AI will not be able to make a decision that is the morally correct one because morality is unique to humans.
ဆိုကြပိုင်းကိုချီခံပြီးတော့ဆုံးဖြတ်ချက်ချရတဲ့ကိစ္စမျိုးတွေမှာတော့စိတ်တွေကလူတွေလိုမျိုးဆုံးဖြတ်ချက်မချနိုင်ဘူးဆိုတဲ့အကြောင်းသကီးလူဆက်ကပြောနေတာပါ
။ဒီ AI စနစ်နဲ့ဆက်ကခက်ခဲနေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေအတင်ဆွေးနွေးနိုင်ဖို့ပထမဆုံးတီထွင်ထားတဲ့ဆက်ပါ။ဒီ project debater ကို2012ခုနှစ်ထဲက IBM ကုမ္ပဏီကထွင်းနေတာ2019နှစ်စံပိုင်းတုန်းကလည်းကမ္ဘာစကေးလူချန်ပီယံနဲ့အပြိုင်စကေးလူခဲ့ဘူးသေးတယ်အဲ့တုန်းကတော့ချန်ပီယံ Harish Natarajan ကိုနိုင်အောင်စကေးမလုနိုင်ခဲ့ဘူးလေ
ကမ်ဘရစ်တက်ကလူစကေးလူပွဲမှာတော့ project debater AI ကိုနီးသင့်တဲ့သူတည်သူတွေကကြိုတင်လေ့ကျင့်ပြင်ဆင်ခဲ့ကြတာတဲ့ AI ဉာဏ်ရည်တုဆိုတဲ့အတိုင်းဖြစ်နိုင်ခြေပေါင်းသိမ်းသန့်ချီကိုမှတ်ခိုင်းပြီးတော့ဆက်ကိုဆုံးဖြတ်နိုင်စွမ်းရှိအောင်လို့လေ့ကျင့်ပေးတာမို့လားအရင်တော့ကတော့ဒီသတင်းစာတွေမဂဇင်းတွေတဲကဆောင်းပါးပေါင်းများစွာကိုဆက်ကိုမှတ်ခိုင်းခဲ့တာအခုတစ်ခေါက်မှာတော့ Cambridge ကျောင်းသူကျောင်းသား1100ရဲ့ထင်မြင်ချက်တွေကိုဆက်ကိုမှတ်ခိုင်းပြီးတော့စကေးလူခိုင်းခဲ့တာတဲ
့ IBM Computer ရဲ့အင်မတန်အစွမ်းထက်တဲ့တွက်ချက်နိုင်စွမ်းကိုအသုံးချပြီးတော့မေးခွန်းပေါ်လာတာနဲ့အဲ့ဒီမေးခွန်းနဲ့ဆိုင်တဲ့အချက်အလက်တွေကိုဆက်ကသူ့အလိုလိုရှာပြီးတော့10မိနစ်လောက်အတွင်းမှာအကောင်းဆုံးအဖြေကိုသုံးသပ်ဖြေနိုင်အောင်လို့ဆက်ကိုလေ့ကျင့်ပေးထားတဲ့အကြောင်း IBM Project Debater တာဝန်ရှိသူ Noam Slonim ကအခုလိုရှင်းပြရရှင်
Really, the question is, what will happen if you will pose a question to many different people and ask them to contribute their opinions?
You will not be able to do it. Maybe you will have to do it. If you will go to your high now, you will be able to do it. 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 You will be able to do it.
Project debater စကရေလူဆက်ကိုအချက်အလက်ပေါင်းများစွာလေ့လာမှတ်ခိုင်းထားပြီးတော့တက်ဆိုင်တဲ့ခေါင်းစဉ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအခြားအနရှင်းလင်းပြောပြနိုင်အောင်လို့သူတို့ကတီထွင်နေတာပါစကရေလူပွဲမှာအပြိုင်စကရေလူသူထက်ကိုသူပြောတာကိုလက်ခံအောင်အထောက်အထားနဲ့ရှင်းပြနိုင်ဖို့အတွက် AI ဉာဏ်ရည်တုနဲ့မှတ်ခိုင်းနေတာကိုသားညုံဦးရ
လူနဲ့အပြိုင်စကရေလူရဲ့နေရာမှာဆက်ရဲ့လုံနိုင်စွမ်း၃ခုအပေါ်မှာခြေခံပြီးတော့အခြေတင်ဆွေးနွေးနိုင်အောင်လို့ project debater ကိုတီထွင်သူတွေကလေ့ကျင့်ပေးနေကြပါတယ်ပထမတစ်ခုကဆက်ကိုမှတ်ခိုင်းထားတဲ့အချက်လက်တွေကအကောင်းဆုံးအချက်တွေကိုယူပြီးတော့ခြေပစကားကိုရေးနိုင်ပြောနိုင်ဖို့သူပြောတာကိုလက်ခံနိုင်လောက်တဲ့အထိဆွဲဆောင်ပြောနိုင်ဖို့လေ့ကျင့်ပေးထားတာပ
ါဒုတိယတစ်မျိုးကတော့ဒီစာကြောင်းအခြေကြီးအဆက်မပြတ်ပြောနေတာကိုအလုံးစုံနားလည်အောင်နားထောင်နိုင်စွမ်းကိုလေ့ကျင့်တဲ့နည်းပါပြန်ဘက်ကပြောနေတာကိုဆက်ကပြန်ပြီးတော့ခြေပနိုင်အောင်လို့အကြာနည်းနဲ့လေ့ကျင့်တဲ့နည်းဖြစ်ပါတယ်နောက်ဆုံးတတိယနည်းကစိတ်ဝင်စားဖို့အကောင်းဆုံးလို့ထင်ပါတယ် AI ဉာဏ်ရည်တုစနစ်ကိုလူတွေတွေးသလိုဟိုလိုပြောလာရင်ထိရောက်မလားဒီလိုပြောလာရင်ပိုထိရောက်မလားဆိုတာမျိုးချင်းချင်းနိုင်စွမ်းနဲ့အကောင်းဆုံးခြေပစကားရေးလူနိုင်အောင်လို့ project debater ကိုလေ့ကျင့်ပေးနေတာဖြစ်ပါတယ
်တကယ်တော့စကားရေးလူတွေဆိုတာကလူသားတွေရဲ့အသိပညာဗဟုသုတတွေဖြတ်ထိုးဉာဏ်တွေချင်းချင်းနိုင်စွမ်းတွေအားလုံးကိုပြန်ဆန်ကြတဲ့ရှေ့အကျဆုံးနည်းတစ်ခုဖြစ်ပါတယ်အဲ့ဒါကိုဘာကြောင့်ဆက်နဲ့ပြန်ခိုင်းမှလဲဆိုပြီးတော့မိကုန်ထုတ်သူတွေလည်းရှိပါတယ်
project debater ကိုတီထွင်သူတွေကတော့လူတွေဆုံးဖြတ်ချက်ချတဲ့နေရာမှာပိုကောင်းတဲ့ဆုံးဖြတ်ချက်တွေချနိုင်အောင်အထောက်အကူပေးဖို့ဖြစ်တယ်လို့ဆိုရယ
် Another example is an employer that would like to collect feedback from thousands of employees in the company to decide about a new policy
ဥပမာတစ်ခုပြောရမယ်ဆိုရင်ကုမ္ပဏီထဲမှာဘလို့ကိစ္စတွေကိုပိုကောင်းပိုတိုးတက်စေချင်တယ်ဆိုတာဘလို့သမားထောင်ချီရဲ့အကြံပြုချက်တွေကိုရယူပြီးစီကတ်တစ်ချမှတ်တာမျိုးဆိုရကထုတ်ဖို့ရှိရဲ့မူဝါဒအစ်စ်ပေါ်ပြည်သူတွေရဲ့သဘောထားကြားကျင်တာမျိုးတွေမှာအသုံးဝင်ပါလိမ့်မယ်။ဆုံးဖြတ်ချက်ချသူတွေနဲ့ချမှတ်မဲ့ဆုံးဖြတ်ချက်တက်ရောက်မှုကိုခံကြရမယ့်သူတွေကြားမှာဒီပညာကတိတိယောက်ယောက်ဆက်သွယ်ပေးတဲ့လမ်းကြောင်းတစ်ခုဖြစ်နိုင်ပါတယ်
။ Artificial Intelligence ညာရင်တုနဲ့လူသားတွေပြိုင်တဲ့နေရာမှာ AI ကလူတွေကိုအနိုင်ရခဲ့တာတွေရှိပါတယ်။ဥပမာ1990ပြည့်နှစ်ပိုင်းတွေတုန်းကကမ္ဘာစစ်တုရင်ချန်ပီယံ Garry Kasparov ကို IBM ရဲ့ Deep Blue Computer ကအနိုင်ယူခဲ့တာမျိုးနောက်အခုနှစ်ပိုင်းတွေမှာဆိုရင်လေအနိုင်ကစားဖို့ခက်တဲ့ Go Game ကို Deep Mind ရဲ့ Alpha Go ဆက်နဲ့ Go Champion တို့ကစားကြတာဆက်ကအနိုင်ရထားတယ်လေ
ဒါပေမဲ့စကေးလူပွဲမှာတော့အခုတည်းကဆက်ကလူကိုနိုင်အောင်လို့စကေးမလုနိုင်သေးဘူးဗျအခု2019ဖေဖော်ဝါရီလတုန်းက Project Debater ဆက်နဲ့ စကေလူကမ္ဘာချန်ပီယံဟာရစ်နာဒရာဂျန်တို့အပြန်စကေလူကြတော့ဆက်ကရှုံးသွားတယ်မှာပါလေ
Does not deal with the underlying problems in society. Harish Natarajan arguing against the resolution subsidized preschool declared our winner. Congratulations to them.
အသိဉာဏ်ဘဟုတုတဘိုင်းမှာဆက်ကိုလေ့ကျင့်ပေးလို့ရပါမယ်။စိတ်ခံစားချက်ဘိုင်းမှာတော့ဆက်ကလူကိုမပြိနိုင်သေးဘူးလို့ကမ္ဘာချန်ပီယံနာဒရာဂျန်ကပြောပါတယ်
I think there's something, at least at this stage, about what we hear emotions, what we hear notions of morality.
လူသားတွေကိုဆက်ကကြော်တက်သွားနိုင်တဲ့အလားအလာတွေရှိပါတယ်
။သူပြောသလိုဆက်တွေကိုလူတွေထက်ဉာဏ်ရည်တာအောင်လို့ AI ဉာဏ်ရည်တုစနစ်နဲ့လေ့ကျင့်ပေးလို့ရပါမယ်။စိတ်ခံစားမှုအခြေခံတဲ့ကိစ္စတွေမှာတော့လူတွေကိုမှီနိုင်ပါမလားဆိုတာစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရ
။ Cambridge Tech သူစကေလူအတင်ကတော့ဒီ AI ဉာဏ်ရည်တုနည်းပညာကအနာဂတ်မှာလူသားတွေအတွက်အကောင့်ထက်အစိုးဖြစ်စေမယ်လို့ပြောကြတယ်မဆူမြန်မို့လဲ။
လူရာထက်ပိုးနေတဲ့သတင်းအချက်အလက်တွေ၊သတင်းတူသတင်းမှားတွေ၊အပေါ်ယံစဉ်းစားမှုတွေနဲ့ပြည့်နေတဲ့ကမ္ဘာကြီးမှာစကရေလူဆက် project debater ကကွန်ပျူတာဉာဏ်ရည်ရုနဲ့အခြေအနေဆွေးနွေးတင်ပြနိုင်တာကြောင့်ဆုံးဖြတ်ချက်ချဖို့အသုံးဝင်တဲ့အချက်အလက်တွေကိုသိရနိုင်တယ်လို့ IBM ကုမ္ပဏီရဲ့ project debater ကိုတီထွင်နေသူတွေကတော့ပြောနေပါတယ်ရှင်။